မေရိကန်ပြည်ထောင်စုမှနှစ်စဉ်နိုဝင်ဘာလ16ရက်အပတ်မှာကျေးဇူးတော်နေ့ကိုဆင်နွှဲကြပါတယ်။ကျေးဇူးတော်နေ့ကိုအားလိုက်ရဲ့ဖြစ်လက်သတ်မှတ်ထားကြတာကြောင့်မိသားစုတွေ၊ပေါင်းသင်းမိတ်ဆွေတွေနဲ့လူမှုအဖွဲ့အစည်းတွေကစုပေါင်းပြီးတော့ဒီညစာစားပွဲတွေနဲ့ပျော်ပွဲရှင်ပွဲတွေကျင်းပကြပါတယ်။ဒီနေ့ကြာရောက်တဲ့ကျေးဇူးတော်နေ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားမိသားစုပါဝင်အမေရိကန်ရောက်မြန်မာတွေဘလို့ကျင်းပကြတယ်လဲဆိုတာကိုဆက်ပြီးပြောပြပေးပါမယ်ရှင်။နှစ်စဉ်နိုဝင်ဘာ24ရက်နေ့မှာကြာရောက်တဲ့ကျေးဇူးတော်နေ့ရောက်တိုင်းတန်းနဲ့ချီတဲ့အမေရိကန်မိသားစုတွေမိတ်ဆွေတငင်ချင်းတွေကကျေးဇူးတော်နေ့ကိုချီးမွမ်းတဲ့ပွဲတော်တွေကျင်းပပြုလုပ်ကြပါတယ်။ကျေးဇူးတော်နေ့ကြာရောက်တဲ့အခါတိုင်းလည်းအမေရိကန်သမ္မတကကျေးဇူးတော်နေ့အထိမ်းအမအဖြစ်နဲ့အိမ်ဖြူတော်မှာမိန့်ခွန်းပြောကြားပြီးကျက်စင်တကောင်ကိုလည်းဘေးမဲ့လွတ်ပြေးလေးရှိပါတယ်။ဒီနှစ်ကြာရောက်တဲ့ကျေးဇူးတော်နေ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားကအဖြူရောင်ကျက်စင်တကောင်ကိုဘေးမဲ့လွတ်ပြေးခဲ့တယ်လို့အမေရိကန်တွေကျေးဇူးတော်နေ့ဆင်နွှဲရတဲ့အနှစ်သာရကိုအခုလိုပြောပါတယ်။
Thanksgiving is also a reminder of the source of our national strength, that out of many we are one, that we're bound not by any one race or religion, but rather by an adherence to common
creed. ဒီလိုနေဟာကျွန်တော်တို့နိုင်ငံရဲ့စီလုံးမှုခွန်အားဘလောက်တိမသလဲဆိုတာကိုလည်းပြန်သတိရစေပါတယ်။လူမျိုးပေါင်းစုံမှီတင်းနေထိုင်ပေမဲ့တစည်းတလုံးနဲ့ယက်တည်ရယ်ဘယ်လူမျိုးဘယ်ကုကွယ်တဲ့ဘာသာတမျိုးတည်းကမှစိုးမိုးထားတာမဟုတ်ပဲလူတိုင်းဟာမွေးရပါအခွင့်အရေးရှိတယ်ဆိုတာကိုလက်ခံထားတာဖြစ်ပါတယ်။မတူကွဲပြားတာတွေကိုလက်ခံပြီးလူအဖွဲ့အစည်းကိုစူးစမ်းတိဆောက်ရတာမရကူလှပါဘူး။ဒါပေမဲ့အရေးကြီးတာကစူးစမ်းရမယ်ဆိုတာကိုသဘောပေါက်ဖို့ဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံသားတွေဟာတူအပေါ်တူစေတနာမြတ်တာထားရသလိုစောင့်လဲစောင့်ရှောက်ကြပါတယ
်။အခုလိုကျေးဇူးတော်နေ့ကိုချီးမွမ်းကျင်းပကြတဲ့အထက်မှာအမေရိကန်မှာရောက်တဲ့မြန်မာတွေလည်းပါဝင်ပါတယ်။နယူးယောက်ပြည်နယ်ဘော့ဆိုမြို့မှာနေထိုင်တဲ့ကချင်တိုင်းရင်းသားဆရာနော်မိုင်မရန်ကတော့အမေရိကန်ပြည်ထောင်စုမှကျင်းပတဲ့ကျေးဇူးတော်နေ့ဟာမြန်မာနိုင်ငံကကချင်တိုင်းရင်းသားတို့ရဲ့ရိုးရာကောက်သစ်စားပွဲတော်နဲ့ဆင်တူတဲ့အတွက်ဘက်ဖလိုမြန်မာနေထိုင်ကြတဲ့ကချင်လူမှုအတိုင်းဝိုင်းတွေကစုပေါင်းပြီးကျေးဇူးတော်နေ့ကိုကျင်းပကြတဲ့အကြောင်းအခုလိုပြောပြပါရစေ
။ကချင်လူမျိုးတွေကအခုအများစုခရစ်ယာန်ဘာသာဝင်တွေဖြစ်လာကြတယ်။ဒါပေမဲ့သူတို့ခရစ်ယာန်ဘာသာဝင်တွေမဖြစ်လာခင်ကတည်းကရိုးရာနှက်ကိုကွယ်တဲ့ခက်ကတည်းကပဲကောက်သစ်စားပွဲဆိုတဲ့ရိုးရာပွဲတွေရှိတယ်။ကောက်လိုင်းရလာပြီးဆွန်တရွာလုံးကစူးစားတဲ့နတ်ပူစော်တဲ့နောက်ကြတော့ခရစ်ယာန်ဘာသာဝင်အဖြစ်ကိုကိုယ်ကိုယ်သက်ဝင်ယုံကြည်လာတဲ့အခါကျတော့ Thanksgiving November မှာလောက်တာနဲ့ကချင်လူမျိုးတွေရဲ့မီးယိုဖလာကောက်တက်စားပွဲလောက်တဲ့ October November လမှာလောက်တာလည်းကိုက်နေတော့ဒီရင်ကျေးမှုနဲ့ဒီဘာသာရေးနဲ့ပြန်ပေါင်းလိုက်တဲ့အခါမှာကျတော့အခုကောက်တက်စားပွဲဆိုတာကိုပုံမှန်လို့ဖြစ်တယ်ပေါ့နော်အဲ့ဒီနေ့ကျရင်ဖျားကိုပြန်ပြီးပေးဆက်တယ်ဆိုတဲ့သဘောအနေနဲ့အကောင်ဆုံးအလှဆုံးကောက်ပဲတီးနာနေအသီးတွေအနာတွေယူလာပြီးတော့အဲမှာဖျားကိုကျေးဇူးတော်ချီးမွမ်းနေပါတော့
ကျေးဇူးတော်နဲ့ကြာရောက်တိုင်းမိသားစုတွေစုပေါင်းရဆာစားပွဲကျင်းပတယ်လို့အားလာရဲ့ခီးရှည်ထွက်ကြတဲ့သူတွေလည်းရှိပါတယ်အဲ့ဒီလိုအားလာရဲ့ခီးထွက်ကြတဲ့အထက်မှာကောလိပ်ကျောင်းသူတူဖြစ်တဲ့ဂျက်ဆီယာတို့ရဲ့မိသားစုလည်းပါပါတယ်အားလာရဲ့ခီးရှည်ထွက်ပြီးကျေးဇူးတော်နဲ့ကိုပင်လယ်ကမ်းခြေမှာစုပေါင်းကျင်းပကြမယ်လို့ဂျက်ဆီယာကအခုလိုပြောပြပါတယ်
အရင်နှစ်နဲ့မတူဘူးပေါ့နော်အရင်နှစ်ကဒီပတ်ဝန်းကျင်မှာပဲလောက်ကြရဲဆိုတော့ဒီတစ်ခေါက်ကလောက်ထွက်ပဲဖြစ်သွားအောင်အမှတ်တရလည်းဖြစ်သွားအောင်ဆိုပြီးတော့ home soccer liner Mato Beach မှာတော့လောက်ဖို့အစီအစဉ်ရှိရဲ celebrate လောက်ကြမယ်အကုန်လုံးဒီမိသားစုရဲ့မဟုတ်ဘူးအမေရဲ့မိသားစုညီမရဲ့အကုန်လုံးဟိုမှာပေါင်းပြီးတော့အမှတ်တရလည်းဖြစ်သွားအောင်ပေါ့နော်အဲ့လိုမျိုးလောက်ဖို့အစီအစဉ်ရှိပါတယ်
အမေရိကန်အများစုကတော့ဒီကျေးဇူးတော်နေ့အားလာရဲ့နေ့မှာရိုးရာစားစရာတွေဖြစ်ကြတဲ့ကျက်စင်ကြီးတွေကိုပေါင်းစားကြတယ်လို့ဗိုလ်စားပဲတွေကစုံဥတွေပါဝင်တဲ့အစားအစာတွေကိုချက်စားကြပြီးဆင်နွှဲလေးရှိပါတယ်ရှင်